This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်တို့မှကင်ဝေးပြီးကိုစင်တစ်ဖြာချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်ဒီဇင်ဘာလ30ရက်နေ့ Radio NUG မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုမွေးဦးမိုးကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာရေဒီယိုအန်ယူဂျီရဲ့မနက်ခင်းစီရီသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်ပြည်သူ့ကာကွယ်ရေးတပ်မတော်အမတ်29ဖြူဟာအေယာဝတီ PDF ဖွဲ့စည်းခဲ့တဲ့အပေါ်ဝမ်းမြောက်ကြောင်းပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ PLF တဝန်လွှာပေးပို့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်ပြည်သူ့ကာကွယ်ရေးတပ်မတော်အမတ်29ပြူဟာအေယာဝတီ PDF ကိုစနစ်တကျဖွဲ့စည်းနိုင်ခဲ့တဲ့အပေါ်ပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ PLF ကဝမ်းမြောက်ကြောင်းတဝန်လွှာပေးပို့ခဲ့ပါတယ်။အမတ်29ပြူဟာအေယာဝတီ PDF ကိုအမိန့်နာခံမှုကောင်းသောစစ်စည်းကမ်းကောင်းမွန်သောတိုက်ရိုက်ခတ်ရမြင်မာသောတပ်မှုရဲဘော်များနဲ့စနစ်တကျဖွဲ့စည်းခဲ့ကြောင်း2024ခုနှစ်ဒီဇင်ဘာလ29ရက်နေ့မှာအသိပေးထုတ်ပြန်ထားတာဖြစ်ပါတယ်။အေယာဝတီ PDF အဖြစ်စုစည်းနိုင်ဖို့အသက်သွေးချွေးများဆွတ်လွတ်ကြိုးစားခဲ့ကြတဲ့တပ်မှုတပ်သားအသေးသေးကိုလည်းဦးညွတ်ကြောင်းနဲ့တိုးတက်ခိုင်မာလာမှုများကိုအသေးအမှတ်ပြုဂုဏ်ယူကြောင်းဖော်ပြထားပါတယ်။ပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ PLF ကလည်းအေယာဝတီမြို့ဝကျွန်းပေါ်ဒေသကိုအခြေခံထားတဲ့တော်လရေးတပ်ဖွဲ့တစ်ခုဖြစ်တဲ့အားလျော်စွာအမှတ်29ပြူဟာအေယာဝတီ PDF နဲ့ရှေ့လျှောက်တော်လရေးခရီးကျန်းကိုလက်တွဲချီတက်သွားနိုင်မယ်လို့မျော်လင့်ယုံကြည်ကြောင်းပြောဆိုထားပါတယ်။အေယာဝတီ PDF အနေဖြင့်စီကဲကောင်းမွန်သောစစ်ပုံကျသောပြည်သူလူထုယုံကြည်အားကိုးထိုက်သောပြည်သူကိုအလုတ်အကျွေးပြုနိုင်သောအေယာဝတီမြို့ဝကျွန်းပေါ်ဒေသရဲ့စံနမူနာပြတော်လရေးတပ်အဖြစ်လက်တွေ့ကျကျလှုပ်ဆောင်အောင်မြင်တည်တက်နိုင်ပါစေကြောင်းကိုလည်းဆန္ဒပြုထားပါတယ်ခင်ဗျာ။GPK PDF တပ်ဖွဲ့ဝင်ရဲဘော်2ဦးကိုတပ်ဖြတ်ပြီးလက်နက်ခဲယံများယူဆောင်ထွက်ပြေးသွားသူ3ဦးအားလက်ခံခြင်းမပြုကြဘို့အသိပေးဆိုတဲ့သတင်းကိုတင်ပြသွားပါမယ်။တောင်ပိုင်းတိုင်းစစ်ဒေသခွဲ1တာယာဝတီခရိုင်တပ်ရင်း3832တပ်ခွဲ1 Dragon Brothers GPK PDF ကထုတ်ပယ်ထားသူ3ဦးအား GPK PDF ရဲဘော်2ဦးကိုတပ်ဖြတ်ပြီးလက်နက်ခဲယံများယူဆောင်ထွက်ပြေးသွားတယ်လို့အသိပေးထားပါတယ် GPK PDF ထံကို ERO အဖွဲ့တစ်ခုမှအသစ်ဝင်လာတဲ့ရန်နိုင်ခေါ်ချက်ဖာစောနေလင်းချစ်ထွေးနဲ့လင်းထိုက်တို့၄ဦးအနက်၃ဦးဟာစတင်ဝေရောက်လာခဲ့တဲ့ကတလအတွင်ပြည်သူများကိုလက်နက်ကင်ရန်ကားခြင်းတပ်ဖွဲ့စည်းကမ်းများကိုလိုက်နာမှုမရှိခြင်းတို့ကြောင့်ထုတ်ပြန်ခံထားရသူများဖြစ်တယ်လို့ဆိုပါတယ်၎င်းတို့ဟာဒီဇင်ဘာ26ရက်နေ့မိုးလွဲ2နာရီခွဲမှာရှေ့တန်းစခန်းတွင်ကင်းပတ်နေတဲ့ရဲဘော်များကိုပတ်ထုတ်ပြီးလက်နက်ခဲယံများယူဆောင်ထွက်ပြေးဖို့စူးစမ်းခဲ့တယ်လို့ဆိုပါတယ်ထို့သောလက်နက်ခဲယံများမယူဆောင်သွားဖို့ပြောဆိုခဲ့တဲ့ရဲဘော်ချစ်ထွေးဆိုသူအား၎င်းတို့ကအယုံသွင်းကအနည်းသို့ခေါ်ဆောင်ပြီးဥကောင်းကိုတတောင်ထိုးတနက်ဖြစ်ပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်ထို့အပြင်ပြစ်ခတ်တန်ကြား၍အနည်းကိုရောက်လာတဲ့ရဲဘော်ကိုရန်နိုင်ဆိုသူကိုလည်း M4 တပ်နက်ဖြင့်ပြစ်ခတ်တပ်ဖြတ်ခဲ့က M4 တပ်နက်တလက်ဂျီပေါ့တစ်ခု G19 တောက်တတောင်ထိုးတပ်နက်တလက်တို့ကိုယူဆောင်ထွက်ပြေးသွားကြတယ်လို့သိရပါတယ် GPK PDF ရဲဘော်2ဦးကိုတပ်ဖြတ်ခဲ့ပြီးလက်နက်ခဲယံများယူဆောင်ထွက်ပြေးသွားတဲ့တပ်ဆက်ဖောက်များဖြစ်ကြတဲ့ရန်နိုင်ခေါ်ချက်ဖစောနေလေးနဲ့လင်းထိုက်တို့3ဦးကိုအခြားသောတော်လှန်ရေးအဖွဲ့အစည်းများအနေဖြင့်လက်ခံခြင်းမပြုကြဖို့အသိပေးထားပါတယ်ခင်ဗျာကံဘလူမျိုးနဲ့မြကန်သာပြူစောတိစခန်းနဲ့ ပြူကျေးရွာကိုဝင်ရောက်စီးနှင်းတိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။စကိုင်းတိုင်းကံဘလူမြို့နယ်မြက်ကန်သာပြူစောတိစခန်းနဲ့ပြူကျေးရွာတို့ကိုဝင်ရောက်စီးနှင်းတိုက်ခတ်ခဲ့တယ်လို့အမတ်တဲစစ်ဒေသရွှေဘူခရိုင်အမတ်ရှိတရင်ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာ25ရက်နေ့ညပိုင်းမှာဝင်ရောက်စီးနှင်းခဲ့တာဖြစ်ပြီးခုခံတိုက်ခိုက်သူတချို့ကပြစ်မှတ်ထားချိန်မုံတိုက်ခတ်ခဲ့ကလက်နက်ချအညက်ခံတဲ့ပြူစောတိများစေကူတာမှုခံယူနေရတဲ့ပြူစောတိများနဲ့မိသားစုဝင်များကိုနောက်နောက်စစ်ကောင်စီရဲ့လုံရက်များမှာပါဝင်ပတ်သက်ချင်းလုံးဝမပြုတ်ဖို့နဲ့မှားကြခဲ့ကနှစ်သက်မှာမိသားစုနဲ့အတူအေးချမ်းပျော်ရွှင်စွာနေထိုင်ကြပါစေလို့ကြောင်းဆုတောင်းပေးခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲအတွင်းစစ်တုပ်ဘတ်တူရန်သူအလောင်းတလောင်း G3 တနက်2လက်ကားပိုင်း3လက်လက်ပစ်ပုံခဲရဲများနဲ့စစ်အသုံးဆောင်ပစ္စည်းတချို့ကိုတိမ့်ပိုက်ရရှိခဲ့ကပြည်သူ့ကာကွယ်ရေးရဲဘော်များအထိခိုက်မရှိစုခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။တောင်ကိုတွင်ပြည်သူစစ်များနဲ့စစ်ကောင်စီတပ်သားများနေထိုင်ရာခပောင်းခမ်းမရုံကိုဖောက်ခွဲတိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ပဲခူးတိုင်းတောင်ကိုမြို့မိုင်တာကွင်းခပောင်းခမ်းမရုံမှာနေထိုင်နေတဲ့စစ်ကောင်စီတပ်သားများနဲ့ပြူစောတိများကိုဖောက်ခွဲတိုက်ခတ်ခဲ့တယ်လို့အထူးမြို့ပြပျောက်ကြားတပ်ဖွဲ့တောင်ကိုကထုတ်ပြန်ထားပါတယ်။ဒီဇင်ဘာ28ရက်နေ့ည6:45မိနစ်ခန့်မှာမိုင်တာကွင်းအတွင်းစစ်ကောင်စီကကျင်းပမဲ့လွတ်လပ်ရေးပွဲကိုတာဝန်ယူစောင့်ကြည့်နေတဲ့စစ်ကောင်စီတပ်သားများနဲ့ပြူတပ်ဖွဲ့တို့ကိုအင်အားပြင်းအဝေးထိန်းမှန်းဖြင့်ဖောက်ခွဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါစစ်ရဲကိုတောင်ကုန်မြို့ဒေသဆိုင်ရာအထူးမြို့ပြပျောက်ကြားတပ်ဖွဲ့အဖြစ်တပ်ဖွဲ့အမည်ပြောင်းလဲသတ်မှတ်ခဲ့တဲ့တနည်းပြအထိမ့်မှတ်အနေဖြင့်စစ်ရေးပြမှတ်တစ်ခုအနေနဲ့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ရှေ့လျှောက်လဲအထူးမြို့ပြပျောက်ကြားတပ်ဖွဲ့အနေဖြင့်တော်လန်မစ်ရှင်များကိုရွရွချွချွဒီဇိုင်းမှတ်မှတ်လုံဆောင်သွားမှာဖြစ်တာကြောင့်ပြည်သူများအနေဖြင့်စစ်ကောင်စီမှကြီးမှုကျင်းပတဲ့ပျော်ပွဲရွှေပွဲများကိုတွာလာခြင်းမပြုမှုနဲ့စစ်ကောင်စီတပ်ဖွဲ့များနဲ့ဝေးဝေးနေပေးကြဖို့ကိုမြစ်တာရက်ခံထားပါတယ်ခင်ဗျာ။ဆလဘီတောင်ကူမှာလက်ဖက်ရည်တောက်နေတဲ့လေတက်ပူကြီးတူပြက်ခတ်ရှင်းလင်းခံရဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ပဲခူးတိုင်းတောင်ကူမြို့နယ်မှာလက်ဖက်ရည်တောက်နေတဲ့စစ်ကောင်စီရဲ့လေတက်ပူကြီးတူကိုပြက်ခတ်ရှင်းလင်းခဲ့တယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ29ရက်မနက် 9:15 မိနစ်ခန့်မှာလေတက်ပူကြီးကြီးဖေးလင်းနဲ့သူ့ရဲ့တပည့်ဖြစ်သူတို့ကို PLA အမတ်852တပ်ဖွဲ့အနောက်မြောက်စစ်တေတာကပြက်ခတ်ရှင်းလင်းခဲ့တာပါပြက်ခတ်ရှင်းလင်းမှုအတွင်းလေတပ်ပူကြီးကင်ဆောင်တဲ့ MA5 MK1 တနက်တလန်ကြီးပေါက်နှစ်ခုနဲ့ကြီးတချို့ပြန်တန်းဝင်အရာရှိကဖုန်းနဲ့ဘန်ကတ်တို့ကိုတိမ်းဆဲရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာမြင်းချံတောင်သာကာလန်ပိုင်အာတလပိုင်းကုန်ထိည6:00မှနနက်6:00အထိအသွားလာမပြုတ်လောက်ကြရင်အတိပေးဆိုတဲ့သတင်းကိုတင်ပြသွားပါမယ်မြင်းချံခရိုင်အမှတ်3တပ်ရင်းမှပြည်သူလူထုများအနေရမဖြစ်စေရအတွက်မြင်းချံတောင်သာကာလန်ပိုင်အာတလပိုင်ကုံထိည6:00မှနနက်6:00အတွင်းအသွားအလာမပြုတ်လောက်ကြရန်အတိပေးထားပါတယ်တော်လည်းရဲဘော်များအတွက်အလုတ်ကောင်းကောင်းလုံနိုင်ရေးအတွက်မိဘပြည်သူလူထုများအနေဖြင့်ပူပေါင်းပါဝင်ပေးဖို့တောင်းဆိုထားပြီးတတ်မှတ်ထားသောအချိန်၌ဖြတ်တန်းသွားလာခဲ့ပါကအရေးယူဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ2029စစ်စီရေးပြန်အောင်ပွဲရာ PLA ရဲဘော်များကိုအညာလူတို့ကဂုံပြုတ်ကျူဆူဆိုတဲ့သတင်းကိုတင်ပြသွားပါမယ်2029စစ်စီရေးပထမပိုင်းနဲ့ဒုတိယပိုင်းတို့မှာပါဝင်ခဲ့ပြီးအောင်ပွဲများရယူနိုင်ခဲ့တဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ရဲဘော်များကိုအညာဒေသတနေရာမှာဒေသခံပြည်သူလူထုကတောင်းတောင်းဖျားဂုံပြုတ်ကျူဆူခဲ့ကြပါတယ် PLA ရဲဘော်များဟာမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်MNDA တအောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့ American တပ်တော် AA တို့ကဥဆောင်တဲ့2029စစ်စီရေးမှာတိတ်တီလာရှိုမိုးမိတ်တီဘောစတဲ့မျိုးသိန်းတပ်ပွဲများတွင်မဟာမိတ်များနဲ့အတူအောင်မြင်စွာဆင်နွှဲနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရေးသတင်းတွေကို Radio NUG သတင်းထားမင်းစစ်သွင်းနဲ့ Cash တို့ကပေးပို့ထားတာဖြစ်ပါတယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
Radio NUG သောရရှင်များခင်ဗျာစီရေးသတင်းအကောင်လုံးချက်ပြီးမှာတော့ပြည်တွင်းသတင်းများကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သောရရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2024ခုနှစ်ဒီဇင်ဘာလ30ရက်နေ့မနက်ခင်းမှာတင်ပြပေးမယ် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ ပထမဆုံးတင်ဆက်ပေးမယ့်ပြည်ရင်းသတင်းကတော့2024ခုနှစ်ဒီဇင်ဘာလ30ရက်မှာကြာရောက်မယ့်2964ခုနှစ်ပြည့်ကရင်မျိုးသားနှစ်တကူနေ့ကိုပြည်ထောင်စုဝန်ကြီးနော်စုဇန္နာလှလှဆိုးဂုဏ်ပြုကြိုဆိုတဲ့သတင်းပဲဖြစ်ပါလေ။မကြာမီကြာရောက်မယ့်2024ခုနှစ်ဒီဇင်ဘာလ30ရက်မှာကရင်တပ်ကြွ2964ခုနှစ်ပြည့်ကရင်မျိုးသားနှစ်တကူနေ့ကိုဂုဏ်ပြုကြိုဆိုကြောင်းပြည်ထောင်စုဝန်ကြီးနော်စုဇန္နာလှလှဆိုးကသတင်းထုတ်ပြန်ထားပါလေ။တမိုင်းဆင်လာကြီးမားတဲ့ကရင်လူမျိုးတို့ရဲ့မျိုးသားနှစ်တကူနေ့ကိုကရင်ပြည်မှာသာမကကဘာအရဲ့ရဲ့ပြည့်နှံ့ရောက်ရှိနေတဲ့ကရင်လူမျိုးများနဲ့မိတ်ဆွေအတိုင်းဝဲများကဝိုင်းမိုးဂုဏ်ပြုကြတာဟာလာလတန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်နှစ်ထောင်အားရပွဲဖြစ်တယ်လို့ဝန်ကြီးကဆိုပါတယ်။ကရင်မျိုးသားနှစ်တကူနေ့တလေးထိုင်ခုတ်ဖို့ပြာဒူလာဇန်တရက်နေ့ရောက်တိုင်းကရင်လူမျိုးတို့ဟာမိမိတို့ရဲ့ရွာမိသားစုထံပြန်လည်စုစည်းပြီးကောက်တဲ့ဇာဝဲအတူတကွကျင်းပကမိမိတို့ရဲ့မျိုးရိုးဇာတိကိုချစ်မြတ်နိုးမှုနဲ့စီလုံးညီညွတ်မှုကိုပုံဖော်ပြသကြတယ်လို့သိရပါတယ်။ကရင်လူမျိုးတို့ရဲ့နှစ်တကူများဖြတ်သန်းကျော်ဖြတ်ခဲ့ရတဲ့ကာလတွင်မိမိတို့ရဲ့လွတ်လပ်ရေးကိုယ်ပိုင်ပြတ်ထန်းခွင့်တန်တူရေးတရားမျှတရေးနဲ့ကရင်ကျမကရင်ဖန်တီးနိုင်ရေးအတွက်ကြာဆုံးသွားတဲ့ကရင်အာဇာနည်ခေါင်းဆောင်ကြီးများရဲဘော်ရဲဘက်များကရင်ပြည်သူများအားကရင်အမျိုးသားနှစ်တကူနေ့မှာအထူးသတိတရဂုဏ်ပြုပါတယ်လို့သိရပါတယ်။ဒီနေ့မျက်မှောက်ချိန်ကာလဟာကဘာရရမှရှိတဲ့အာဏာရှင်စနစ်များတစ်ခုပြီးတစ်ခုချုပ်ငိမ့်နေတာကိုမျက်ဝါးထင်ထင်တွေ့မြင်နေရပြီဖြစ်တယ်လို့ဂရင်ပါဝင်တိုင်းရင်းသားလူမျိုးများဟာမိမိတို့ကိုယ်ပိုင်အခွင့်အရေးနဲ့ယဉ်ကျေးမှုများထိန်းသိမ်းရေးဒီမိုကရေစီရေးမျိုးသားတန်တူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်အခွင့်အရေးများကိုအပြည့်အဝအာမခံချက်ပေးနိုင်တဲ့ Federal Democracy ပြည်ထောင်စုတည်ထောင်ရေးကိုဦးတည်ကတိုင်းငံလုံးအရေးကြီးတဲ့အချိန်ကာလဖြစ်လာတဲ့အားလျော်စွာတော်လှန်ရေးအတွက်ကြာရနေရမှာအဖြစ်ပါဝင်ပေးကြပါမယ်လို့အလေးနက်ဂရုပြုပါကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ခုတစ်ခါတင်ဆက်ပေးမယ့်သတင်းကတော့အာရခဒေတာတွင်ကနိုင်ငံခြားယင်းနှီးမြှုပ်နှံမှုကုမ္ပဏီများနဲ့အကျိုးတူပူးပေါင်းဆောင်ရွက်သွားရန်လိုလားပြီးမြန်မာနိုင်ငံအရေးကိုစီရေးဖြင့်ဖြည့်ရှင်းတာထက်နိုင်ငံရေးနည်းလမ်းများဖြင့်ဖြည့်ရှင်းရန်အမြဲတမ်းအသင့်ရှိပါကြောင်းအေထုတ်ပြန်လိုက်တဲ့သတင်းပဲဖြစ်ပါတယ်။အာရခပြည်သူတော်လှန်ရေးဆိုရဟာအာရခဒေတာအတွက်အကျိုးစီးပွားဖြစ်ထွန်းတဲ့ဒေတာဖွံ့ဖြိုးတိုးတက်ရေးကိုအထောက်အကူပြုတဲ့မြန်မာနိုင်ငံသားယင်းနှီးမြှုပ်နှံမှုမျိုးကိုမဆိုအတိအမှတ်ပြုကြိုဆိုပြီးယင်းနှီးမြှုပ်နှံရေးလုပ်ငန်းများစီမံကိန်းများနဲ့ယင်းနှီးမြှုပ်နှံလုပ်ကံကြတဲ့သူများရဲ့လုံခြုံရေးအသက်အန္တရာယ်တို့ကိုအထူးဂရုစိုက်ကာကွယ်စောင့်ရှောက်သွားမှာဖြစ်ကလာရောက်ယင်းနှီးမြှုပ်နှံကြတဲ့နိုင်ငံသားယင်းနှီးမြှုပ်နှံမှုစီမံကိန်းများဆက်လက်လည်ပတ်နိုင်ရေးအတွက်အဆိုပါကုမ္ပဏီများနဲ့ပူးပေါင်းဆောင်ရွက်သွားမယ်ပြင်အကျိုးတူပူးပေါင်းဆောင်ရွက်ရန်ကိုလည်းလိုလားတယ်လို့ဆိုထားပါတယ်။2023ခုနှစ်နိုဝင်ဘာလ17ရက်နေ့မှစတင်ခဲ့တဲ့အာရခဒေတာတွင်မှအာရခတက်တော်ရဲ့ထိုးစစ်များဟာအာရခဒေတာအတွင်းနေပြည်သူလူထုတရက်လုံးရဲ့လူလားတဲ့ဆန္ဒနဲ့အာရခဒေတာနေလူမျိုးပေါင်းစုံလွတ်မြောက်ရေးကိုအဓိကရည်ရွယ်ပြီးအဖိနှိတ်ခံမြန်မာပြည်သူလူထုတရက်လုံးဆင်ရနာရှင်စနစ်အောက်မှလွတ်မြောက်ရေးအတွက်လည်းတိုက်ရိုက်အထောက်အကူပြုမယ်လို့အကြွင့်မဲ့ယုံကြည်ပါတဲ့အပြင်မိမိတို့ဖွဲ့စည်းဟာအဖိနှိတ်ခံမြန်မာပြည်သူလူထုတရက်လုံးရဲ့လူလားတောင်းတတဲ့နိုင်ငံရေးမျှော်မှန်းချက်များတလုံးတဝတဲ့ရရှိစေရေးအတွက်မမမမဆက်လက်ရည်တည်ပြီးမြမပြေတွင်းမှတိုင်းရင်းသားညီကိုများရဲ့အကောင်းဆုံးသောညီကိုမိတ်ဆွေဖြစ်ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်ကာလများမှာလည်းတရုတ်ပြည်သူသမ္မတနိုင်ငံရဲ့တက်ကြွသောဦးဆောင်မှုအောက်မှာတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးအကြမ်းဖက်မှုများပပျောက်ရေးအွန်လိုင်းလောင်းကစားကြားဖြန့်တိုက်ဖျက်ရေးစတဲ့ကဏ္ဍရများမှာမိမိတို့ဖွဲ့စည်းတာမကကိုကတောင်းဖွဲ့စည်းများနဲ့တူဟိုက်ကင်သဘောတူညီချက်ရရှိတဲ့အထိစိတ်အားထက်သန်စွာဖြင့်တက်တက်ကြွကြွပူးပေါင်းပါဝင်ခဲ့ပြီးအခုလည်းလက်ရှိမြန်မာနိုင်ငံရဲ့ပြည်တွင်းရေးအခင်းအကျင်းအဖြစ်အပျက်တွေကိုစစ်ရေးဖြင့်ဖြည့်ရှင်းတာထက်နိုင်ငံရေးနည်းလမ်းများဖြင့်ဖြည့်ရှင်းရန်အမြဲတမ်းအသင့်ရှိပါကြောင်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာအခုတခါရခိုင်မှာအခြေအနေမကောင်းတော့တဲ့စစ်တပ်ကြောင့်တက်လော်ဘီတွေအေးအေးကိုဦးတည်ဝါရဖြတ်မှုတွေမြင့်တက်လာတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီဇင်ဘာလ9ရက်မှဒီဇင်ဘာလ20ရက်တွင်စစ်ကောင်စီလော်ဘီတွေရဲ့ဦးတည်ဝါရဖြတ်မှုတွေဟာလူမျိုးစုလက်နက်ကိုင်တပ်တွေကိုဦးတည်တဲ့ပုံဖြတ်ဝါရဖြတ်မှုတွေအဓိကပြုလုပ်ခဲ့ပြီးရခိုင်ပြည်စစ်ရေးအခြေအနေတွေကြောင့်အာရခတက်တော်အေးအေးဟာစစ်တပ်လော်ဘီတွေရဲ့အဓိကဝါရဖြတ်ဇက်ကောင်ဖြစ်လာကြောင်း BACS မှသတင်းဖော်ပြထားပါတယ်။ဖေဖော်ဝါရီလတုန်းကလည်းအာရခတက်တော်အီအီနဲ့ရခိုင်လူမျိုးတွေကိုဥတီတဲ့လူမျိုးရေးအမုန်းတရားဖြတ်မှုတွေမြင့်တက်ခဲ့ပြီးအဲ့ဒီအချိန်တွေတုန်းကရခိုင်ပြည်နယ်ရဲ့ပေါတော်မင်းပြားမြောင်ဦးကြောက်တော်နဲ့တောင်ပြိုလက်ဝဲအပြင်ချင်းပြည်နယ်တဲကပလောဝမျိုးတို့ကိုပါအီအီသိမ့်ပိုက်ခဲ့တာကြောင့်စစ်ကောင်စီလော်ဘီတွေကအီအီကိုလူမျိုးရေးလွှန့်ဆော်မှုတွေနဲ့တံပြန်ပုံဖြတ်ဖို့ကြိုးစားခဲ့ကအခုလည်းအလားတူပုံဖြတ်ဝါဒဖြတ်မှုတွေတဖန်ပြန်တွေ့လာရတယ်လို့သိရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတွင်နဘခတိုင်းစစ်တနာချုပ်ပါဝင်ရခိုင်ပြည်နယ်ရဲ့မြို့နယ်73ခုဟာအီအီလက်ထဲကျရောက်သွားပြီးစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်3ခုလောက်သာရခိုင်မှာကျန်တော့တာကိုကကိုသိမ့်ဖို့အေးက ဆက်တိုက်ပွဲဝင်နေတဲ့အခြေအနေတွေမှာအေအေနဲ့ပတ်သက်တဲ့ဝါဒဖြန့်ပို့စပေါင်း120ကျော်လောက်သတင်းပတ်နှစ်ခုအတွင်းဖြန့်ဝေခဲ့တယ်လို့ဖော်ပြထားပါတယ်။တယ်လော်ဘီတွေအနေနဲ့တိုင်းစစ်ဌာနချုပ်မကြဘူးလို့အစပိုင်းမှာအချက်ပြေဝါဒဖြန့်ခဲ့ကြပေမဲ့10နှစ်ကိုစစ်စင်မျိုးသိမ်းတိုက်ပွဲတွေလိုပဲတော်လိုင်းတက်ဖွဲ့တွေဘက်ကအချက်လက်ထောက်ထားတွေနဲ့သတင်းထုတ်ပြန်တဲ့အခါမှာတော့ပို့အချက်ကွဲအခန့်ခတ်ဖြစ်တာကိုတွေ့ရပါတယ်။ဒါကြောင့်ဝါဒဖြန့်ဇလန်းတွေထဲမှာအေအေကိုချိန်မုံဖို့တိုင်းစစ်ဌာနချုပ်အပါဝင်အာရခတက်တော်လက်ထက်ရောက်သွားတဲ့မြို့တွေစခန်းတွေကိုပြန်တက်ယူဖို့ဝါဒဖြန့်မှုတွေများနေတာကိုတွေ့ရပြီးပို့စပေါင်း60လောက်ရှိတယ်လို့သိရပါတယ်။ဒုတိယအများဆုံးဝါဒဖြန့်ဇလန်းကတော့လူမျိုးရေးဆိုင်ရာအမုန်းတရားဖြန့်မှုတွေဖြစ်ပြီးအေအေကဖမ်းဆီးရမိတဲ့ဗမာတပ်သား3ဘန်းတွေကိုတပ်ဖြတ်နေပြီးရိန်ဂျာတွေကိုနိုင်ကျင့်ညှဉ်းပန်းနေတယ်ဆိုတဲ့ဇလန်းတွေကိုလည်းပုံမှုဖြန့်ဝေလာကဝါဒဖြန့်ပို့စပေါင်း20ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဒီဇမလာပထမဘက်ကပဲပြီးခဲ့တဲ့3လအတွင်း EE တပ်ဖွဲ့ဝင်2500လောက်တေဆုံးခဲ့တယ်လို့ဝါဒဖြန့်ခဲ့တဲ့စစ်တပ်လော်ဘီတွေဟာနေကြာဆောင်ရဲတပ်ဖွဲ့ကွဲနခခငါစခန်းရဲ့မြေပြင်အခြေအနေတွေနဲ့နောင်ပိုင်းတိုင်းစစ်နာနာချုပ်နပခကိုတိုက်ခိုက်သိမ်းယူခဲ့တဲ့ပုံရိပ်တွေတပ်စီထောက်ထားတွေကို EE ဘက်ကထုတ်ပြန်ပြီးတဲ့နောက်မှာတော့ EE တွေအကြဆုံးများနေတယ်လို့ဝါဒဖြန့်ဖို့လက်တွန့်လာပြီးအရင်စောင့်ကြည့်ကာလတွေမှာအကြဆုံးများရှုံနေပျက်စီးနေတယ်ဆိုတဲ့ post တွေကိုအများဆုံးအနေနဲ့တွေ့ရတတ်ပေမဲ့အခုသတင်းပတ်နှစ်ခုမှာတော့20ဝန်းကျင်လောက်သာရှိပါတယ်လူမျိုးစုလက်နက်ကိုင်တပ်တွေအနက်မှာအာရခတပ်တော်အေအေကိုအများဆုံးဝါဒဖြန့်မှုပြုလုပ်ခဲ့ပြီးဗမော်နဲ့မန်စီမှာတိုက်ပွဲတွေပြင်းထန်နေလို့ကချင်လူမျိုးရေးတပ်မတော် KIA ကိုလည်းဥတီဝါဒဖြန့်မှုတွေပြုလုပ်ခဲ့ကစစ်တပ်လော်ဘီတွေရဲ့လူမျိုးစုလက်နက်ကိုင်တပ်တွေနဲ့ပတ်သက်တဲ့ဝါဒဖြန့်ချင်မှုပုံစံဟာမြေပြင်စစ်ရေးအခြေအနေပြင်းထန်မှုနဲ့နိုင်ငံအခြေအနေတွေပေါ်မူတည်ပြီးအပြောင်းလဲဖြစ်နေကြဖြစ်တယ်လို့သိရပါတယ်။ရခိုင်ကညီတော်မဟာမိတ်သုံးဖွဲ့တွေက DNL နဲ့ MNDA တို့ဟာစစ်တပ်လော်ဘီတွေရဲ့အဓိကဝါဒဖြန့်ဇက်ကောင်ဖြစ်ခဲ့ပေမဲ့အခုတော့ AA နဲ့ KIA တို့ကအဓိကဝါဒဖြန့်ဇက်ကောင်ဖြစ်ပြောင်းလဲလာတာကိုတွေ့ရှိရကြောင်းဖော်ပြထားပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်သတင်းကတော့ဂျဲဂျူးလေကြောင်းလိုင်းခီးတဲ့တဲ့လေရင်ဘိန်းချမရပဲဆင်းသက်စဉ်ပြေလန်ချန်စီယုနဲ့တိုက်ခါပောက်ကွဲမှုဖြစ်ပြီးလေရင်ပေါ်လိုက်ပါလာသူ189ဦးသေဆုံးမှုရှိပြီး2ဦးသာသက်ရှင်ကျန်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းမြို့တော်ဆိုးမှ188ကီလိုမီတာกว่าရှိမူအန်နိုင်ငံတကာလေဆိပ်မှာဒေသစံတော်ချိန်မနက်9နာရီအချိန်ထိုင်းနိုင်ငံဘန်ကောက်မြို့ကခီးတဲ့185ဦးနဲ့အမှုတဲ6ဦးလိုက်ပါလာတဲ့ဂျဲဂျူးလေကြောင်းလိုင်းပိုင်း Boeing 737-800 မျိုးစားခီးတဲ့တဲ့လေရင်ပြတ်ကျမှုကြောင့်လေရင်မဲ့တဦးနဲ့ခီးတဲ့တဦးစုစုပေါင်း2ဦးအသက်ရှင်ကြောင်းဒေသခံမီဒီယာတွေမှာဖော်ပြထားပါတယ်။မူအန်ပီပီဆိုင်ရာလေဆိပ်မှာလေရင်ဘိန်းများချမရပဲဆင်းသက်လာစဉ်ပြေးလန်အစုံချန်စီယိုနေရနဲ့တိုက်မိကပောက်ကွဲမိလောင်ခဲ့ပြီးလက်တလောမှာ28ဦးသေဆုံးက2ဦးအသက်ရှင်လျက်ကယ်ဆယ်နိုင်ကမိသက်ကားများကတွားရောက်နှိမ့်သက်နေဆဲဖြစ်တယ်လို့ကိုရီးယားသတင်းများကဆိုပါတယ်။အစောပိုင်းတုန်းကကယ်ဆယ်ရေးနဲ့မိသက်တပ်ဖွဲ့တွေကခီးတဲ့တူနဲ့မှုတပ်တူကိုအသက်ရှင်လျက်ကယ်ဆယ်နိုင်ခဲ့တယ်လို့ပြောကြားခဲ့ပေမဲ့အခုတော့အဲ့ဒီနှစ်ယောက်အပြင်နောက်ထပ်အသက်ရှင်သူတွေရှာတွေ့ဖို့ဖြစ်နိုင်ခြင်းမရှိသလောက်နေသွားပြီလို့ယိုဟန်စီအတည်ပြုခဲ့ကအသက်ရှင်ကျန်သူနှူးစလုံးဟာလင်းရက်မိပိုင်းသားမှရှိနေခဲ့ကြတယ်လို့သိရပါတယ်။ဒဏ်ရာရသူနှူးကိုဆေးရုံပို့ဆောင်ထားပြီးကယ်ဆယ်ရေးဖွဲ့တွေဟာမိလောင်ကျွမ်းထားတဲ့လင်းကိုယ်တွေနောက်ထပ်ပိတ်မိနေတဲ့ရုပ်လောင်းတွေကိုသယ်ထုတ်ဖို့ဦးစားပေးလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။လေရင်ပေါ်ကခီးတဲ့တွေထဲမှာ183ဦးနဲ့အမှုတန်း6ဦးကတောင်ကိုရီးယားနိုင်ငံသားတွေဖြစ်ကြပြီး2ဦးကတော့ထိုင်းနိုင်ငံသားတွေလို့ယွန်ဟတ်သတင်းဌာနကကြေညာထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးကြည်လက်ဒေတာကစေဘေးရှောင်တွေကိုပြည်သူ့လူမျိုးရေးတပ်မတော်ကအခမဲ့စေကူတာပေးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။စကိုင်းတိုင်းတွင်းကကြည်လက်ဒေတာတစ်ခုမှတကြီးရွယ်အောင်များနဲ့ကလေးတငယ်များအပါအဝင်ဒေတာကပြည်သူတွေကိုပြည်သူ့လူမျိုးရေးတပ်မတော် PLA ကအခမဲ့စေကူတာပေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ24ရက်နေ့မှာကြေးရွာစာသင်ကျောင်းရှိကလေးတငယ်များနဲ့ဒီဇင်ဘာလ26ရက်နေ့မှာတကြီးရွယ်အောင်များအပါအဝင်စေဘေးရှောင်ပြည်သူတွေကိုစေကူတာမှုပေးခဲ့တယ်လို့ဆိုပါတယ်။အဲဒီစေကူတာမှုအတွင်တကြီးရွယ်အောင်များနဲ့ကလေးတငယ်များအပါအဝင်ဒေတာကပြည်သူတရားကျော်ကိုလုံးဝအခမဲ့စေကူတာမှုပေးနိုင်ခဲ့တယ်လို့သိရပါတယ်။ပြည်သူ့လူမျိုးရေးတပ်မတော်အမှတ်၁စစ်ဒေသစကိုင်းတိုင်းဟာဒေသခံများနဲ့စေဘေးရှောင်ပြည်သူတွေကိုလစဉ်ပုံမှန်ဆေးကုသမှုပေးနေတယ်လို့အသိပေးထားပါလိမ့်ခင်ဗျာ
။အခုတခါဒေါခင်ကြီးကွန်လွန်ချင်း36နှစ်ပြည့်ကို2024ခုနှစ်ဒီဇင်ဘာလ29ရက်တောက်ချာနေ့မှာမင်္ဂလာရမကျောင်း Maryland USA မှာလဲစွန့်ကပ်လူကျဲပါခဲ့ကြတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာပြည်ရဲ့မျိုးသားကောင်းဆောင်ဦးအောင်ဆန်းရဲ့ဇနီးမြန်မာ့ခင်မြန်မာပြည်ရဲ့ဒီမိုကရေစီကောင်းဆောင်တဲ့တိုင်းပြည်ငယ်ပို့ကိုဒေါ်စန်းစုကြည်ရဲ့မိခင်ကြီးဒေါ်ခင်ကြီး1988ခုနှစ်ဒီဇင်ဘာလ29ရက်နေ့ကကွယ်လွန်ခဲ့ခြင်း36နှစ်ပြည့်အထိမ်းအမှတ်အမှတ်တရဖြစ်ခြင်းနဲ့စွန့်ကပ်လူကိုနိုင်ငံတကာကြောင့်မြန်မာပြည်သူများကမိမိတို့ရောက်ရှိနေထိုင်ရာမျိုးရာများမှာစူဝေးကျင်းပခဲ့ကြတယ်လို့သိရပါတယ်။ American ပြည်တော်စု Maryland ပြည်နယ်မင်္ဂလာရမမြန်မာဖုန်းတော်ကြီးကျောင်းမှာမြန်မာရေးတက်ကြွလှုပ်ရှားသူများစူဝေးပြီးစွန့်ကျွေးလူထိမ်းမှတ်ပွဲတစ်ခုဒီဇင်ဘာလ29ရက်နေ့မနက်ခင်းမှာကျင်းပခဲ့ပါတယ်။ခန္ဓာကိုယ်ဦးအောင်ဆန်းအကိုရဲ့အာဇာနည်ဥပဝင်ရဲ့သားဖြစ်တဲ့ရခိုင် NCGUB ဝန်ကြီးချုပ်ဟောင်းဒေါက်တာဇေဝင်မျိုးသားညီညွတ်ရေးအစိုးရဒူဝန်ကြီးဦးမိုးစောတို့လည်းတက်ရောက်ခဲ့ကြတာကိုတွေ့ရပါပါခင်ဗျာ
အခုတင်ပြခဲ့တဲ့ပြည်တွင်းသတင်းတွေကို Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါတယ်ညာ
Radio NUG မှဆက်လက်တင်နေပါတယ်အခုတကားတော်လိုင်းတေဂီတာစီစဉ်မှာတေးရေးတေးဆိုလူခွန်ရေးတက်ကြွလှုပ်ရှားသူများရဲ့လူဆိုတဲ့တော်လိုင်းတေးတခြင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်
ဘဝလွလတ်ခြင်းနဲ့စဉ်တန်ခွင့်မရှိတဲ့ဘဝဆုံးတာဆုံးနေမှာလုံဆုံးရတဲ့အရာအဲဒါလူခွင့်ရေတွေပါနာခွင့်မရှိတဲ့ဘဝတွားခွင့်မရှိတဲ့ဘဝငြိမ်းချမ်းမှုနဲ့စဉ်တန်ခွင့်မရှိတဲ့ဘဝသုံးခွင့်မရတဲ့အခါမေ့ခြင်းစရာလူခွင့်ရေဆုံးတာ
ဟောလေ
ဘယ်လိုရလဲဟိတ်ဘယ်မှာလဲ
ရန်ယူဂျီမှဆက်လက်တင်နေပါတယ်အခုတကား weekly news တိုင်းသားဘာသာစီစဉ်မှာ the matubi times ရဲ့ matubi ချင်းဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ချမ်းလုံကကုပိုက်ကန်တူကိုဖောင်းဟီလကုလလီဒီဇင်ဘာယလီနကအော်ထန်းစနာတာဒန်ကဘင်္ဂလာကပယ်လုံးနီတုနဘိခဒီလာစီပခတ်နာမင်ဒတ်ပေင်မင်ဒတ်ကပူဟေထောင်းနီကုလလီဒီဇင်ဘာနီကုလနီခါဒမွန်ဘိအလုအထိုင်လုံးတီလမ်ပိုခေဆာနေစစ်တုံးပန်ထန်းကိုစေမအတူထိုင်လုံးတဝေငါခလတုကနာအခထုံခက်တာမုံယွာခယိုင်တယင်တုံးကပီလန်ခါကပ်ခေထူမလာအိုမတီအမီခွိကထန်းပစရီဟေအဟင်းနလူဝဲတလာအော်ထန်းယာကလုံးဖက်ဒရယ်ဒီမိုကရေစီရမ်ဟမ်လာအကပုံအကပိခက်ဘိဆောဟင်ယာနာကပေဂူတလာစာထောက်တီတဝေငါမုံယွာခယိုင်တယင်တုံးဘန်အမာမီဘန်လုံကိုစေခလသင်းနဲတာနာဒန်နီလ်ကေမီလုံခေါကယောမနီတလာအော်ကမ်နာအခူတလာအော်ထန်းယာကလုံးပန်ဟီနာမကွေးကတုံငဖဲပင်အံပဒန်လုံပူယာအနောက်ပိုင်းတိုင်းစစ်ဌာနချုပ်အန်ကိုဗန်လာအကလိုစစ်ကောင်စီခကခွိနီတဲ့စီဒက်အရှိုလို asilong apit pala omti tabing kharka phlangthlei srine lampok sakhup te ko se atu gup thai la om tala sidep asholo sa tha la om december nikulninga longa atong ti nikulni sri hi la silong apit pala omti angenta yonglong ko amhang angenta athen cha la aling wenti kho hinthum khuya thangthlei sri he atu gup thai la om akiyong sana ko kep katabuli la om pung tala ming la om sikong si kharka sana te khaltuk ko aku bodu sikong si bena om ham kho ngai avel po alung ko bhang adong pa seng tala sidep asu ben ka hud na ka khu longa thui prathum na marpi mizoram longpui he si thai la om pon ni tala chinland defense force brigade 1 longa december ni kulni red kunina sa tha la om heka longpui he olpui la marpi ko pui ne snai tayin hilani si thai la om pu luwang kwa sidep brigade 2 khaklo longlal apidonga mizoram lamta si thai la om than mizoram long ko se marpi ko pui ben la milham kanga ya thang mu om seng di long apid lila om donga si thai la thedu ya om than tala pilnam thang pakhat lunga athui rizwa ko pui ben lam ko se khal akhil thang pakhat khak lung ko se matpi ko pui la milham bang ka ngai sang de chinlan council kharkap ka klo long he thedu ya tala pit donga ka sat thai than tala athui chinlan council kharkap la ko om cdep brigade 2 long he thongni kulali chun nikul kunhin venga matpi plawa long matpi akha lo matpi mizoram long he akan tat omula kapichang tala athuye te heta thruk thai halo sang tala ulthang yak la om palina india myanmar ramriya siala sithuk sihang nanol upadi he ke aphi la om sang longa te heta ma ngai la si thai la omvel ma po tala india today news donga Manipur wanchi an iran lo athui te december nikul ni ruga yak la om thwai wingata meng khiru atha kuram ne india ram khui ka thang he selsa la si thai la om di te he ta india ram ben longa te khaka upadi te kep khlai hamla kam thla na la sayula om kuram longa india ram la lokangai longta visa passport ne ni lo thai la om pone tala athui india bo asuya lo the ka bang la tat thong dunga kuram longa akalo khal akhil khake tehi ta khainama atong poni tala ulthang yak la om pangana kuram hediklai puma bing akaling akiyat kakram la om thongni kulali khui kho bing atuk akiyat kakram la om thwai bing ta diklai puma bing akaling akiyat kakram he afghanistan ram la om de thongni kulan hi longa bing ling he aphi ayom mohangti tehi ta ke byul hang la om sa unodc lo athui ta kuram he thongni kulathoma beng aling he thong somli thong sri heta aling la omti 4% he takuma bet yul de declai pu mata akiyat ka ramlam ni ombal pung tala december ni khini wenga unodc ka asing khan sarunga tung sa kuram khui he 88% he shanrama aling la omti khaka hen chot wenga kuram ka ayung pakhat la om tala unodc longa thui chinram khui ko beng akaling he tadim tonjang peng ne ana ala aling la om ti beng seng soi khada teng som sri longa teng yalep kul hila ayu yu thai la om tala yak la om beng akaling he ayathang ronga angen longta eka pathum angen longta eka somtum angen longta kum khada win hi kho alingu tala unodc longa athui autobal tha wing ata pdf zolen ppf zolen khaklo beng eka pakul he kapheu thai tala sa tha u tehe ko se kuram khui he khaina ka tong thang bang ya dong a beng akaling he ko se tu tu ye thang mai pung ni tala pilnam thang pakha lunga athui murpi tham ol thang kan tun khak so asal om ngai na khu namang tong sin sa boi di mu se
radio dong lo nga na tun ka ngai khak ta kol kho ka atu yak tkum choni khat min jang khnek parele mini som thoma 16 meter 17.79 meka hat dong longa kho natu no thai jang tematu bi tham ol thang khnatum be soa jalla omai na ka khu asa be de mo se
di gni ga raw ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။
မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။